Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစိုးရဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညနေခင်းအတွက်စနေနေ့ကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမအီတနာကြပါရှင်။နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားတဲ့ရွေးကောက်ပွဲကိုတော့ဒီကနေ့ကျင်းပပြီးဖြစ်ပြီးတော့သမရကသူ့ဇာတိမျိုးမှာခက်ဆော့ဆော့ပဲမဲသွားထဲခဲ့ပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုဖြည့်ရှင်းဖို့အတွက်နှစ်နိုင်ငံအစ်စ်မြေကိုယ်စားလှယ်တွေဆွေးနွေးပွဲဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်ဖို့သဘောတူလိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာကြားရပါမယ်အီး
။ဟုတ်ကဲ့ပါရှင်။ဒီနေ့တော့တာရှင်နေနားဆင်ကြရမယ်ဒီမှာတော့
တိုင်းပြည်ကလည်းနားမှုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာထောက်ကြည့်ဖြစ်ပါလေ။တိုင်းပြည်နဲ့တိုင်းအဖွဲ့အစည်းအချင်းချင်းတိုင်းပွဲဖြစ်သွားတာသူတို့ပေါ့20နှစ်နားကြည့်ရှိပါလေ။
တမရကစစ်ဌာနချုပ်နေနေ၅ခုမှာအပြည့်ရဲ့ကာလတက်မှတ်ပြီးတော့2လတာကာလအတွင်းမှာတမရနဲ့တိုင်းရင်းသားတက်တွေချတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရသတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့မကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်လွှတ်တော်မှာတမရနဲ့အေအေချတိုက်ပွဲတွေရောလာဖို့အဆိုပြုတာအတိပြုလိုက်တဲ့အကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။နောက်သတင်းတွေနေ့မှာကျင်းပမယ့်အော်စကာရုပ်ရှင်ဆုပွဲအကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရောင်တဲ့င်းတွေကိုမတ်အေးသနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြီးတော့သမရမိုဟာမဒူဘူဟာရီကသူ့ရဲ့ဇာတိဒေါ်ရာမျိုးမှာခက်ဆော့ဆော့ပဲမဲသွားထဲခဲ့ပါတယ်။မဲရုံနေမဖွင့်ခင်နိုင်ပိုင်းတွင်းကတော့နိုင်ငံအရှိမြောက်ပိုင်းကမိုင်းဒူဂူရီမျိုးမှာပောက်ကွဲသံတွေကျခဲ့ရပါတယ်။အဲ့ဒီတားကပဲနောက်တစ်မျိုးဖြစ်တဲ့ဂိုင်ဒန်မျိုးမှာလဲ IS Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေလှုပ်ပြီးတော့မျိုးကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကလေးတွေမိန်းမတွေကိုခေါ်ပြီးတော့တောထဲမှာသွားပုန်းနေရတယ်လို့ဒေတာငန်တို့ကရိုက်တာကိုတယ်လီဖုန်းကနေပြောထားပါတယ်။ရွေးကောက်ပွဲတွေကိုတပတ်ရွှေ့ဆိုင်ထားပြီးတဲ့နောက်အခုတော့မဲယုံတွေဘေးကင်းပါလိမ့်မယ်လို့သမရကတောက်ကြနေကပဲပြောသွားခဲ့တာပါ။တနိုင်ငံလုံးကမဲယုံတွေအတွက်လုံခြုံရေးချထားပါတယ်ပြည်သူတွေကြောက်ရွံ့မှုကင်းခြင်းနဲ့မဲပေးနိုင်ကြလိမ့်ပါလိမ့်မယ်လို့သမရကရုပ်မြင်သံကြားကနေမိန့်ခွန်းပြောသွားခဲ့တာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာသမရတဲ့နဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေခဲ့ကြတော့နိုင်ငံရေးတင်းမာမှုတွေမြင့်မားနေခဲ့တာပါမဲဆွယ်စည်းရုံးမှုတွေအတွင်းမှာတော့သမရရဲ့ All Progressive Congress Party နဲ့အဓိကအတိုက်ခံ People's Democratic Party တို့ကရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မတမာတဲ့နှီးတွေနဲ့လုပ်နေကြရလို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါလိမ့်ရှင်
။အမေရိကန်တပ်ဖွဲ့ဝင်တချို့ကိုစီးရီးယားနိုင်ငံမှာခြံထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကစီးရီးယားနိုင်ငံကနေအမေရိကန်တပ်တွေအားလုံးပြန်ရုပ်သိမ်းမဲ့သူ့ရဲ့အစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာတရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့နဲ့သူ့ရဲ့ရုံးခန်းမှာတွေ့ဆုံခဲ့တဲ့အတွင်းသတင်းထုတ်တွေကိုအဲ့လိုပြောကြားခဲ့တာပါ။သူရဲ့ငွေမူလအစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ကြောင်းသူအနေနဲ့တခြားဘယ်သူမှမလုပ်နိုင်တာကိုလုပ်နိုင်ခဲ့ကြောင်းနဲ့လာမယ့်အချိန်ပိုင်းရက်ပိုင်းတွေအတွက်မှာ ISJ ကိုလုံးဝတရားရာဂိုင်းလုံးခြေမုံနိုင်လိုက်ပြီဆိုတာကိုကြားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်စီးရီးယားနိုင်ငံမှာ IS Islamic စစ်သွေးကြွတွေကိုတိုက်နေတဲ့ကတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့အတွက်အမေရိကန်ကအဲ့မှာတပ်ဖွဲ့ဝင်1000ကျော်လောက်ကိုဆက်လက်ထားရှိသွားမှာဖြစ်ပြီးတော့ဒါဟာတပ်ဖွဲ့ဝင်အနည်းငယ်များသာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်အမေရိကန်အနေနဲ့စီးရီးယားနိုင်ငံမှာကျန်နေတဲ့တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းနေတဲ့အချိန်ထဲမှာပဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရအာဏာပိုင်တွေကပြောပါတယ်။သမ္မတထရမ့်ကအမေရိကန်တပ်တွေအလုံးကိုဧပြီလအကုန်မှာစီးရီးယားကနေပြန်ရုပ်သိမ်းမှာဖြစ်တယ်လို့ပြီးခဲ့တဲ့ဒဇင်ဘာလကကြေညာခဲ့တာပါ။အဲ့လိုကြေညာခဲ့တဲ့အတွက်လဲဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေရောဝါရှင်တန်မှာရှိတဲ့သူ့ကိုထောက်ခံတဲ့မဟာမိတ်တွေကပါသမ္မတထရမ့်ကိုအကြီးကြီးတောသားထောက်ခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာမွေးဖွားပြီးတော့ IS Islamic စစ်သေးကြအဖွဲ့ကိုဝင်သွားတဲ့အမျိုးသမီးဟာအမေရိကန်ပြည်အောင်စုမှာမွေးဖွားတာဖြစ်လို့ဒီကိုပြန်လာခွင့်ပြုတင်တယ်လို့သူရဲ့ရှင်နေကပြောပါရည်။အဲ့ဒီအမျိုးသမီးရဲ့ကလေးကိုလည်းအမေရိကန်နိုင်ငံသားဖြစ်တဲ့အတိမတ်ပြုရမယ်လို့ရှင်နေကပြောပါရည်။အခုလိုမျိုး IS ကိုဝင်သွားတဲ့အမျိုးသမီး Hoda Mutana ကစီးရီးယားကနေပြီးတော့အမေရိကန်ပြည်အောင်စုကိုပြန်လာဖို့ခွင့်တောင်းတာမလို့သူ့ကိုပြန်လက်ခံရေးမခံရေးအတွက်မေးစရာတွေဖြစ်နေတာပါ။ဒါမဲ့လည်းမစ်မူတာနာနဲ့ရဲ့ဖခင်ယီမန်နိုင်ငံကတန်တမန်ဖြစ်တာကြောင့်မလို့သူ့ကိုဒီမှာမွေးပေမဲ့လေသူကအမေရိကန်နိုင်ငံသားဖြစ်ခွင့်မရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ် သမ္မတဒေါ်နယ်ထရမ့်ကလည်းမစ်မူဒါနာကိုအမေရိကန်ပြည်အောင်စုကိုပြန်ပြီးတော့လက်မခံဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကိုညွှန်ကြားထားတယ်လို့ဆိုပါတယ်။ဒါမဲ့လည်းမစ်မူဒါနာရဲ့ရှေ့နေကတော့သူဟာသူ့ရဲ့အဖေတန်တမန်ယာရုကနှုတ်ထွက်ပြီးနှစ်လကြာကြတော့မှနယူးဂျာဆီပြည်နယ်မှာမွေးဖွားရာဖြစ်လို့သူနိုင်ငံသားဖြစ်သွားစေတယ်လို့ VOA ဥရဒူဌာနကိုတောက်ကြနေကပဲပြောပါတယ်။စီးရီးယားကိုကိုယ်တော်နဲ့ကိုထွက်သွားခဲ့ပြီးတော့အနောက်နိုင်ငံသားတွေကို IS တွေကတက်တာကိုထောက်ခံမှုတွေလူမှုကွန်ရက်ပေါ်မှာတင်ခဲ့ပြီးတဲ့နောက်အခုတော့သူကအမေရိကန်ပြည်ထောင်စုကိုပြန်လာပြီးတော့ပေးတဲ့အပြစ်လဲခံယူပါမယ်လို့ပြောကြောင်းသူ့ရဲ့ရှေ့နေကဆိုပါတယ်ရှင်
။ဗင်နီဇွဲလားနဲ့ဘရာဇီးလားနိုင်ငံနယ်စပ်မှာတောက်ကြနေတုန်းကရဲသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေထိတိုက်တွေ့ခဲ့တဲ့အတွင်းရဲသားနှစ်ယောက်ထပ်မံတေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရောက်သွားခဲ့ပါတယ်။သမ္မတမဒူရိုကလူသားချင်းစာနာမှုအကူအညီတွေဗင်နီဇွဲလားနိုင်ငံတဲကိုမဝယ်နိုင်အောင်တားဆီးထားတာကိုဗင်နီဇွဲလားပြည်သူတွေကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အမေရိကန်ကကြောရောင်းနောက်ခံပေးထားတဲ့ယာယီသမ္မတဟွန်ဂွိုင်ဒိုကတော့ဗင်နီဇွဲလားစစ်တပ်ကချင်းချောင်နေပေမဲ့လည်းအဲ့ဒီအကူအညီတွေကိုဒီကနေ့မှနိုင်ငံတွင်းကိုရောက်အောင်လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောပါတယ်။သမ္မတမဒူရိုအစိုးရကတိုက်ခိုက်ကောင်းဆောင်ဂွိုင်ဒိုကိုခီးသွွာလာခွင့်ပိတ်ပင်ထားပေမဲ့လည်းသူကဒါကိုအခံပြီးတော့နိုင်ငံနယ်စပ်ကိုလံဘီယာဘက်အချမ်းကကူဂရာမျိုးကိုတွားရောက်ခဲ့ပြီးတော့အဲ့မှာဗင်နီဇွဲလားနိုင်ငံကိုအခုကြီးပေးဖို့ကျင်းပခဲ့တဲ့ Live Aid Venezuela ဖြော်ပြပွဲကိုတက်ရောက်ခဲ့ပါတယ်။အဲ့မှာတော့သူဟာကိုလံဘီယာသမ္မတ Ivan Duque, Chile သမ္မတ Sebastián Piñera, Paraguay သမ္မတ Mario Abdo တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီပွဲကိုတော့ Britain နိုင်ငံကဘီလီယနာတထေးကြီး Richard Branson ကကမကရာလို့အခုကြီးခဲ့တာဖြစ်ပြီးတော့သူနဲ့အမှုပညာရှင်35ယောက်ကဗင်နီဇွဲလားပြည်သူတွေအတွက်စာနယ်ရေးခါတဲ့စေဝါအခုကြီးပေးနိုင်ဖို့အတွက်ဒေါ်လာတန်100လောက်ရမုံငွေပေးနိုင်ဖို့ရည်ရွယ်ပြီးလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံချင်းနှစ်နိုင်ငံဖြစ်တဲ့ American ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဖြေရှင်းနိုင်မှုအတွက်နှစ်နိုင်ငံအစည်းအဝေးကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကိုဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်သွားဖို့သဘောတူလိုက်ကြပါတယ်။နှစ်နိုင်ငံကြားရလာမဲ့သဘောတူညီချက်ကိုအပြီးသက်ဆွေးနွေးအတည်ပြုဖို့အတွက်တော့နောက်လာမှာတရုတ်သမ္မတရှီကျင်းပင်နဲ့ဖလော်ရီဒါပြည်နယ်ကသူ့ရဲ့ပန်းဖြေစခန်းမှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောသွားပါတယ်။ဒီလိုမျိုးလှုပ်ရှားဖို့နှစ်နိုင်ငံကြားမှာသဘောတူညီမှုတစ်ခုရနိုင်လိမ့်မယ်လို့အကောင်းမြင်မျှော်လင့်နိုင်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုသမ္မတလူဟီရိုတောက်ကြနေကပဲပြောသွားကြတာပါ။ကမ္ဘာအစုရှယ်ယာဈေးကွက်တွေကမကမဖြစ်စေပြီးတော့တကမ္ဘာလုံးရဲ့စီးပွားရေးဖွံ့ဖြိုးမှုကိုလည်းချိန်ချောင်းနေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းဖို့အတွက်ဝါရှင်တန်မြို့တော်မှာကြာသာပြေးတောက်ကြနှစ်ရက်တာဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားခဲ့ပြီးတော့အခုတော့နောက်ထပ်နှစ်ရက်တိုးသွားတာဖြစ်ပါတယ်။တကယ်လို့မလ2ရက်နေ့မှမှသဘောတူညီချက်ရအောင်မငြိမ့်နိုင်ဘူးဆိုရင်တော့တရုတ်သွင်းကုန်တွေပေါ်မှာအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကိုတိုးလိုက်ပြီးတော့ဒေါ်လာတန်2သိန်းကောက်ခံထားတာကိုထပ်ပြီးတော့တိုးမယ်လို့သမ္မတထရမ့်ကကနဦးပြောထားခဲ့တာဖြစ်ပါတယ်။အခုရပိုင်းအတွင်းတွေနဲ့မနေ့ကတောက်ကြနေမှာတော့သမ္မတထရမ့်ကသဘောတူညီမှုရခဲ့နေအနေထားရောက်ပြီဆိုရင်တော့ဒီနောက်ဆုံးတက်မှတ်ချက်ကိုတိုးပေးနိုင်တယ်ဆိုတာမျိုးလဲပြောသွားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းအားရှေ့သတင်းပတ်တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နှင့်ဒုတိယချိန်တွေ့ဆုံမှုအတွက်ဗီယက်နမ်နိုင်ငံကိုယထားနှင့်ဒီကနေ့မှသွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။ကင်ဂျွန်ဟွန်းဟာမြောက်ကိုရီးယားမြို့တော်ပျိုယန်းကနေဒေသစံတော်ချိန်ညနေ 9:00 မှာလက်နက်တွေတပ်ဆင်ထားတဲ့ယထားနဲ့စတင်ထွက်ခွာလာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားသံတမန်ကိုကိုးကားပြီးတော့ TASS သတင်းကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းဟာဗီယက်နမ်သမ္မတငွေရင်ဖူထရောင်းရဲ့ဖိတ်ကြားချက်အရလာမယ့်ရက်ပိုင်းတွေအတွင်းမှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာအောင်ဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့အစောပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဟာဒီထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီ28ရက်နဲ့28ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာအရေးတူတောင်းမီလိုလူ69ဦးသေဆုံးပြီးတော့လူ100လောက်ဆေးရုံတင်ထားရပါတယ်။ဒါကြောင့်ဒေသနာဆေးရုံတွေလည်းလူနာတွေနဲ့မနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။အနည်းနာဒေတာတွေနဲ့ဆေးကောလိပ်တွေကဆရာဝန်ဆရာမတွေကျန်းမာရေးဝန်ထမ်းတွေကိုအ мян ခေါ်ယူပြီးတော့ဒီအရေးပေါ်ကျန်းမာရေးအခြေအနေကိုကင်တွယ်ဖို့လုပ်နေရပါတယ်လို့အာဆန်ပြည်နယ်ကျန်းမာရေးဝန်ကြီးဟီမန်တာဘေးစွာဆာမားကပြောပါတယ် အိန္ဒိယနိုင်ငံမှာကနှစ်တိုင်းလိုပဲဒီလိုတရားမဝင်ထုတ်လုပ်တဲ့အရက်တွေတောက်ပြီးတော့သိဆုံးရတဲ့အရေးတွေကလူရကနန်းရှိပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကနိုင်ငံမြောက်ပိုင်းမှာဒီလိုအရက်တူတောက်မိပြီးတော့လူတရားကျော်သိဆုံးသွားခဲ့ရပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိတ်ခါစီနာဟာဒါကမြို့တော်မှာဖိခဲ့တဲ့ပုံထိုးနေ့ကမိလောင်ကျွမ်းမှုအတွင်းနေရာသွားတဲ့သူတွေစီကိုတောရောက်ကြည့်ရှုခဲ့ပါတယ်။တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးသူတွေကတော့မိစတင်လောင်ကျွမ်းခဲ့တဲ့ငါးတိုက်တိုက်အဆောက်အုံရဲ့မြောက်ခတ်မှာမိလောင်လာတဲ့ပစ္စည်းတွေကိုတူလောင်ထားတာကိုတွေ့ရတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ဟာစီနာကသူ့အနေနဲ့ဒါကမြို့တော်ရဲ့တရန်အကြဆုံးပိုင်းကနေဓာတ်ရုပ်ပစ္စည်းကိုဂိုးရောင်လေးအလုံးကိုဖယ်ထုတ်ပစ်ချင်တယ်ဆိုပြီးတော့ဒါကစစ်တပ်ကလူစေယုံကမိလောင်တန်ရရတဲ့သူတွေကိုကုသပေးနေတဲ့အဆောင်ပြင်ပမှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဒါကမျိုးရဲ့အဲ့ဒီအပိုင်းမှာလူနေတိုက်ခန့်နေဈေးဆိုင်နေဂိုရောင်နေနဲ့ပြည်နေတာဖြစ်ပါတယ်။ဒီမိလောင်ကျမ်းမှုကြောင့်68ယောက်ထပ်မံတေဆုံးပြီးတော့50ကျော်တန်ရရသွားခဲ့ပြီးတော့အလုံးကုန်မိလောင်လွယ်တဲ့ဓာတုပစ္စည်းတွေတူလောင်ထားတဲ့အဲ့ဒီ90တိုက်အဆောက်အုံကနေမိစတင်လောင်ကျမ်းခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ဓာတုပစ္စည်းတူလောင်တဲ့ဂိုရောင်နေကိုဒါကမျိုးဟောင်းမှမရှိအောင်အချိန်ချင်းလုတ်ခဲ့ပေမဲ့လည်းအဲ့မှာဆက်ရှိနေတာကတော့အလုံးကုန်ဝန်းနေစီစီယာကောင်းတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟစီနာကပြောကြားလိုက်ပါတယ်ခင်ဗျာ
The voice of America
The away ဒါအစ်တနာကျော်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တက်မရော်နဲ့ရခိုင်တက်မရော် AA တို့ကြားတိုက်ပွဲတွေရောသွားပြီဆိုတဲ့အကြောင်းတက်မရော်ကထုတ်ပြန်လိုက်တဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်တမရကစစ်တိုင်းဌာနချုပ်နေနေ၅ခုမှာအပြည့်ရကာလတတ်မှတ်ပြီးတော့တတ်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတမရနဲ့တိုင်းသာတက်တွေကြားတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တမရအနေနဲ့အမားကနေမီတိဆောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရသတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်စစ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCNK နာဂတပ်ဖွဲ့ဌာနချုပ်ဒေသမှာစီးရီးဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်မြို့ကနေပြီးတော့ View မြန်မာပိုင်းတွေကကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တက်မရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတက်မရော့ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရက်ထားတဲ့ကာလအတွင်းစီးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တက်မရော့နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မရော့ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာ၄လတာအပြည့်အခက်ရက်စဲကြောင်းတက်မရော့ကကြီးညာခဲ့တဲ့နောက်နလာတာကာလအတွင်းစီရေးအခြေအနေကိုတက်မရော့သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီနလာတာတွင်းမှာစစ်စုပေါင်းကျွန်တော်တို့တက်မရော့နဲ့တိုက်ပွဲဖြစ်ပွားမှုတိုင်းဒေသကြီးအဖွဲ့ရှိဒီကနေ့ဒီတိုင်းစစ်တပ်ကလည်း5ခုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာ6ခုရှိပါတယ်တိုင်းဒေသကြီးအဖွဲ့စီအခြေအနေဖြစ်တဲ့ဘွဲဖြစ်သွားတာစုစုပေါင်း25ခုရှိပါတယ်။နေပြည်တော်တို့လုံးရှားသွားလာတာ280,600ခုရှိပါတယ်။စစ်ကြီးကောက်ခံမှု22ခုရှိပါတယ်။လူ့စုကြောင်းအလုံးပေါင်း30ခုရှိပါတယ်။အဲ့တော့ဒီအားတော့ကျွန်တော်တို့ဘယ်မှာတလားပြည်ကျွန်တော်တို့ရှင်းနေတဲ့ဇယားနဲ့ဇယားနဲ့နှားရှင်းကြည့်တယ်။အချို့ကိစ္စတွေမှာကျွန်တော်တို့ညှော်နေပါတယ်ပြရအောင်။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမူပြီးကမှငါးတန်းလာတာပြရအောင်။ဒီလိုလေးပဲကျွန်တော်တို့တိုက်ပွဲဖြစ်ွားမှုလို့တော့သိကြတာတို့ကြသွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2012ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်တန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မရော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီရေးအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတက်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမာခံနယ်မြေတိစောက်တာကိုတက်မရော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်အေးအေးနဲ့ရခိုင်ပြည်နယ်ထဲမှာစီကံနယ်မြေအမာခံနယ်မြေစီးဦးနယ်မြေစောင့်နယ်မြေပြောင်းရတာသိရပါတယ်တက်မရော်နဲ့ဒီလိုလုံးရက်တွေဆိုတော့ကျွန်တော်တို့ထိထိရောက်ရောက်တားဆီးဆောင်ရွက်သွားမှာဖြစ်ပါကျွန်တော်ဒီနဲ့တက်တယ်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ PIN ရဲ့ဝိဇာကသူကနိုင်ငံအနေပြီးတော့ရခိုင်ပြည်နယ်ယူဖို့အတွက်ရခိုင်ဖြစ်ကိုစူးစမ်းနေတာရခိုင်မှာခြေကုန်းကြောင့်စူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရ ရခိုင်ရဲ့ဒီမိအီချမ်းကြီးတွေကိုပြစ်ကြားမှုကိုကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး
။အေးအေးတပ်ဖွဲ့အပေါ်စစ်ရေးအရရေးယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရဲ့နေတဲ့ကျွန်တော်ဒီမိုကရေစီကိုလက်နဲ့တိုင်တောင်းဆိုပြီးဒုက္ခမျိုးကျွန်တော်နေနေခွင့်ပြုမှာမဟုတ်ပါဘူး။အဓိကပြောချင်တာကတော့အေးအေးနေနဲ့ကျွန်တော်တို့တီးမခံတဲ့အချက်၃ချက်ပြုလုပ်ပါတယ်။နံပါတ်၁အုပ်ချုပ်မှုဒဏ်ရာကိုနှောက်ယှက်တာ။နံပါတ်ဒီလိုလိုကိုဝန်တော့ဝန်ကိုပြောင်းလုပ်တယ်။ကြီးကန်လာကြအောင်လုပ်တယ်။နံပါတ်3အခုကျွန်တော်လမ်းပန်းဆက်သွယ်ရေးကိုကျွန်တော်နှောက်ယှက်တာဆောင်ရွက်တာပဲ။ဒီလိုမျိုးလုံးလုံးဆောင်ရွက်တယ်ကျွန်တော်တို့ရခိုင်ဒေသကြီးကြီးအကြံရေးအတွက်တမတော်အနေနဲ့ရခိုင်နဲ့ပြည်နဲ့ပတ်သက်ပြီးတော့ဆောင်ရွက်နေရခြင်းဖြစ်ကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြောကြားလိုပါတယ်။
အေးအေးနဲ့အခုလိုတိုက်ပွဲဖြစ်ပွားနေပေမဲ့ငင်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတမရော်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြည့်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြည့်ရကာလကိုထပ်မံတိုးမြင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတမရော်သတင်းမှန်ပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်လွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်
။တစ်စက်တည်းမှာပဲတမရော်နဲ့အေအေကြားတိုက်ပွဲတွေရဆိုင်ရေးရခိုင်ပြည်နယ်လွတ်တော်ရဲ့အဆိုကိုကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆွေရစစ်တပ်တို့ကြားအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရဆိုင်ပေးဖို့ရခိုင်ပြည်နယ်လွတ်တော်ကတိုက်တွန်းတဲ့အဆိုကိုပြည်နယ်လွတ်တော်မှကန့်ကွက်သူမရှိအတည်ပြုလိုက်ပါတယ်။စီရပေးဖို့ရခိုင်ပြည်နယ်အစိုးရကနေတဆင့်ပြောင်စုအစိုးရကိုတိုက်တွန်းပေးဖို့ဒီအစိုးကိုရခိုင်ပြည်နယ်လွှတ်တော်မှတင်သွင်းခဲ့တာပါ။ငင်းကြိမ်ဖော်ဆောင်နေချိန်မှာအမြင့်ပြုတ်ခြေမုံရင်းလမ်းစဉ်ကိုမကျင့်သုံးဘဲနဲ့စီးဆက်ညီနိုင်ကြပါလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ပြည်စုံကိုမဆုမုံကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသခံရခိုင်မျိုးနွယ်စုထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အထိအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ပြည်နယ်ဆိုရကနေတစင်ပြည်ထောင်စုအဆိုရကိုတိုက်တွန်းကြောင်းအဆိုကိုတော့ရခိုင်ပြည်နယ်အတွင်းကရခိုင်ပြည်နယ်ရသေးတော်မျိုးနဲ့မဲဆန္ဒနဲ့အမှတ်၁ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးတန်းနိုင်ကပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုပေါ်မှာတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်၅ဦးကထောက်ခံဆွေးနွေးခဲ့ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်ရယူရမှာတော့ကန့်ကွက်သူမရှိအတူပြုနိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ပြည်သူတွေစစ်ဘေးဒုက္ခရောက်နေကြရတဲ့အတွက်အခုလိုမျိုးပြည်နယ်လွှတ်တော်ထဲမှာအဆိုတင်သွင်းပြီးဆွေးနွေးခဲ့ကြရတာလို့ရခိုင်ပြည်နယ်မြောက်ဦးကမဲဆန္ဒနဲ့အမတ်၁ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကပြည်သူတွေရဲ့တောင်းဆိုချက်အရပေါ့နော်။ဒီစစ်ပွဲကိုရရှိပေးဖို့အတွက်ပေါ့နော်။ကျွန်တော်တို့ကနှစ်ဖက်လုံးကိုတိုက်တွန်းတာပါ။တိုက်တွန်းတဲ့အဆိုကတော့ရခိုင်ပြည်နယ်အစိုးရမှပြင်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်။လွတ်တော်ဥက္ကဋ္ဌပြီးတော့ဝန်ကြီးချုပ်ကိုအဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့လွတ်တော်လုံနေလုံထုံးဥပဒေတွေနဲ့တွောမှာပေါ့နော်။ကျွန်တော်တို့တိုက်တွန်းတဲ့အဆိုကခုဖြစ်နေတဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြို့တွေကမှဖြစ်နေတဲ့စစ်ပွဲတွေကိုနှစ်ဖက်လုံးကရက်ဆဲပြီးတော့ပေါ့နော်။ကျွန်တော်တို့စပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြပါနိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနည်းဖြေရှင်းကြပါဒီလိုမျိုးတိုက်ပွဲတွေနဲ့အစီအမထုတ်ကြပါနဲ့ပြည်သူတွေထိခိုက်နိုင်လာတယ်ဒါကြောင့်အထိခိုက်အချဆုံးမရှိအောင်ပေါ့နော်ဒီစပွဲဝိုင်းနိုင်ငံရေးထိုင်ပြီးတော့ပြောကြပါဆိုတဲ့သဘောပါပဲ
ရခိုင်ပြည်နယ်တွင်းမှာတော့မြန်မာဆိုရစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါစစ်တပ်အင်အားအပြည့်သုံးပြီးတော့ရခိုင်လက်နက်ကင်တပ်အေအေကိုခြေမုံနေသလိုရခိုင်လက်နက်ကင်တပ်ဘက်ကလည်းအပြင်းထန်ပြန်လည်တိုက်ခိုက်နေတဲ့အတွက်စစ်ရေးပဋိပက္ခတွေကပြင်းထန်လာနေတာပါဒီလိုအခြေအနေမှာတော့ပြည်သူကိုအထိနာစေတာမို့ဒီလိုမျိုးအမြင့်ပြုတ်ခြေမုံရေးလမ်းစဉ်ကိုမကျင့်သုံးဘဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစကားပြောကြပါလို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ်
အဓိကအစိုးရကလည်းအများတိုက်တွန်းနေတယ်ဒါအေးအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ငင်းချမ်းရေးတခုတိစောက်ဖို့မှာတရားတရားဟာလာအပေးယူမျက်မျက်တတ်တယ်ဒီငင်းချမ်းလုံငန်းစဉ်မှာပါဝင်ခွင့်ရရှိရှင်တယ်မဟုတ်ရင်ဒါတရားတရားအရှိမုံးမယ်ဆိုတာတော့တော်တော်ကိုဟိုဖြစ်နိုင်ရင်တောင်းမှာပေါ့တော်တော်ကိုပြည်သူရအထင်လာလိမ့်မယ်အဲကျွန်တော်ဒီငင်းချမ်းရေးအဖွဲ့အစည်းတွေအများကြီးရှိတယ်အဲ့ဒီချက်မှမှနော်ကျွန်တော်အေးပါဝင်ခွင့်မပြုဘူးဆိုတဲ့ပုံစံမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးဘာလို့ဆိုတော့ဒါဖယ်ဖယ်ကိုတွားမယ်ခါမှာအကုန်လုံးမူဝါဒတိုင်းတိုင်းတောင်းဆိုရှာအတူတူပဲတော့တစ်ဖက်ပူလာလို့တစ်ဖက်ပူပြရတာမျိုးလည်းမဟုတ်ဘူး။ဟောဘာဖြစ်လို့ကျွန်တော်တို့ဒါငင်းချမ်းလမ်းကြောင်းတဲကိုအေးကိုမဆွဲသွင်းနိုင်ရတာလဲ။ပြည်သူကိုယ်တိုင်တယောက်နဲ့ဖြစ်စင်နေတာကအေးကိုရောတခြားလက်နက်ကိုင်အဖွဲ့အစည်းတွေဆိုငင်းချမ်းလမ်းကြောင်းပေါ်ကိုအစွဲဖိတ်ကိုစေရှင်နေ။ရောက်စေရှင်နေပေါ့နော်။ကျွန်တော်အပေးမျက်မျက်တတ်တာနဲ့အဲဒီအဖွဲ့
ဒါနဲ့တိုင်းနယ်လက်နက်ကန်အဖွဲ့ကြီးရှားမှာအဲ့ဒါနားလည်မှုတခေါ်လာကြည့်ရင်လည်းပြောပြောခွင့်လွတ်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒါအကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ရှိပါလို့ကျွန်တော်ပြောချင်ပါတယ်နော်နေထိုင်စားတောက်ရင်လည်းလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးရေးပေါ်လိုအပ်နေတဲ့စစ်ဘေးရှောင်ဒုက္ခတွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနိုင်မှုအတွက်ပြ
ဒေတာမပြည့်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လော့တော်မှာအတည်ပြုရတာ3ဘီလီယံလောက်ရှိပါဆိုရကလည်းပဲကုန်ကြီးတာကတော့တစ်ချိန်ပဲရှိပါတယ်ရေရှင်မှာဒါနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဒီထက်ပိုမော်ပြီးအဲခန်းကြီးနဲ့အစိုးရကလည်းကုန်ကြီးပေးဖို့တိုက်တွန်းတဲ့အဆိုတစ်ခုကိုလည်းပဲကျွန်တော်တို့လူပြချင်းခန်းကြီးနဲ့လော့တော်နော်မပေါ်မှာအစိုးရမှာ
တကူကလေးကမှရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်ပြစ်ခါတွေဖြစ်နေတာကြောင့်ဒေသတွေမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုတိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်နယ်တွင်းကရခိုင်ပြည်သူတွေပို့ပြီးတော့အတိဒုက္ခရောက်ရုံသာမကလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်နေမြေတည်ငြိမ်ရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးမှုကိမဲ့လာတဲ့အနေအထားဖြစ်နေတယ်လို့လည်းဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆီမိုတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုခါမှာတော့ဒီနေ့စနေညတိုင်းလေလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်များရှင်လက်နက်ကင်ပြိပခတွေလူခုရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ဒီနေ့မြန်မာမူတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ယင်းနည်းမြန်မာမူတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-392-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
ဒေါက်တာရှင်နေနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်လေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရဲ့ရှင်။အခုတစ်ခါမှာတော့ဒီမနက်ဖြန်တင်းတွေညမှာကျင်းပမဲ့အော့စကာရုပ်ရှင်ဆုပေးပွဲကြီးကြံကိုတင်ဆက်ပေးကြပါတယ်။ဒီနေ့အော့စကာဆုပေးပွဲမှာဆုရဖို့ခန့်မှန်းထားတဲ့ဆီးမှာတော့ Netflix ကထုတ်လုပ်တဲ့ဇာတ်ကားကနေပြီးတော့ပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုတောင်းရကောင်းရသွားနိုင်တဲ့ Super Hero ဇာတ်ကားအဆုံးကဏ္ဍမျိုးစုံကဇာတ်ကားတွေပါဝင်ကြပါတယ်။ Oscar ဆုပေးပွဲမှာလူပြည်တွေကြီးစိုးနေသလိုမတူကွဲပြားမှုတွေကိုမျက်ကွယ်ပြုထားတယ်ဆိုပြီးတော့2015ခုနှစ်တုန်းက Twitter လူမှုကွန်ရက်ကနေပြီးတော့လှုံ့ဆော်လှုံ့ရှားခြင်းကစလို့အသွေးအရောင်ဆုံးပုံမပါဝင်လာတာကိုတွေ့ရပါတယ်။ဒါပေမဲ့လေဒီနှစ်အော်စကာဆုပေးပွဲမှာရုပ်ရှင်လောကကအာရှသားတွေကိုအသိအမှတ်ပြုဖို့ပြက်ကွက်နေတော့မယ်လို့ဝေဖန်ကြပါလိမ့်။ဒီအကြောင်း Vue သတင်းတော့ Anna Cook ရဲ့သတင်းဆောင်ပါကိုကိုအောင်လင်ဦးကပြောပြပေးပါလိမ့်မယ်ရှင်
။ Crazy Rich Asians Search in To All the Boys I've Loved Before ဇာတ်ကားတွေလိုပဲ2018ခုနှစ်တည်း Hollywood မှာအာရှရုပ်ရှင်လောကသားတွေရဲ့ဖန်တီးမှုတွေဟာဒီနှစ်အော်စကာဆုပေးပွဲအတွက်ရာထူးခံရတဲ့ဆင်းမှာတော့မပါကြပါဘူး။ Crazy Rich Asians ဇာတ်ကားဆိုရင်လေလွန်ခဲ့တဲ့နှစ်ပေါင်းအစိတ်1993ခုနှစ်တုန်းကအာရှသားတွေတက်တဲ့ရိုက်ကူးထားတဲ့ Joy Luck Club ဇာတ်ကားရဲ့နောက်ပိုင်းအကောင်းဆုံးဇာတ်ကားတစ်ခုအဖြစ်ပြီးခဲ့တဲ့နှစ်ထဲအောင်မြင်မှုရောဝင်ငွေပါအကြီးအကျယ်ရခဲ့တာပါ။ဒါပေမဲ့လေဒီဇာတ်ကားဇာတ်ရင်းစင်းမှာပါမလာတဲ့အတွက်စိတ်ပြက်မိတယ်လို့လေ Joy Luck Club ဇာတ်ကားထုတ်လုပ်သူ Janet Yang ကပြောပါတယ
်။ I certainly wish it had been. It is a little bit painful on that level because it was a repeat of Joy Luck Club.
ဒီဇာတ်ကားကိုတကယ်ကိုပါစီခြင်းနေလေ Joy Luck Club လို့ဇာတ်ကားမျိုးဖြစ်တာကြောင့်ဒီလိုအစ်စ်မှာပါမနာတာနည်းနည်းတော့အသေးနာစရာပါပဲဒါကလည်းဒီထက်ပိုအလုပ်လုပ်ရမယ်ဆိုတာကိုတက်တည်ပြနေတယ်လေဒီထက်ပိုပြီးအရေးအတွက်များလာမယ်ဆိုရင်အခွင့်အမ်းတွေလည်းပိုရလာမှာပေါ့လေ
အာရှတရဲ့အတွေ့အကြုံကိုအခြေခံပြီးထူးထူးခြားခြားရိုက်ကူးထားတဲ့ Pixar Company ကထုတ်လုပ်တဲ့ဘောက်ကတ်တွန်းသရုပ်ဖော်ဇာတ်ကားတွေကိုကိုရန်ရေးသားရိုက်ကူးသူဒိုမီရှိကတော့စုရတာခံရတဲ့ဆင်းမှာပါဝင်တဲ့ရှာရှာပါပါအာရှသားတယောက်ပါ
The short is just super personal in that it's very much heavily inspired by my own life growing up.
ဒီစကားတော့ဟာကျမကြည်ပြင်းခဲ့တဲ့ဘဝကအကြီးအကျယ်လွှမ်းမိုးထားတဲ့ကိုယ်ပိုင်အတွေ့အကြုံတစ်ခုပါ။ကျမကလေးဘဝတွေကအမေကကျမကိုသူ့အတွက်တမျက်တနှုတ်ထားတဲ့ပေါက်စီလေးလို့သဘောထားခဲ့ပါတယ်။
အရှာအမေရိကန်အနုပညာဖောင်ဒေးရှင်းပူးတွဲတည်ထောင်သူ Alex Wu တို့လိုရုပ်ရှင်လောကကအရှာသားတွေကတော့ကင်မရာရှေ့မှာရောနောက်ကွယ်မှာပါနေရာရဖို့ကာလချာရှိကြိုးပမ်းမှုတွေရဲ့အသီးဖွင့်တွေကိုခန်းစား권ရဖို့မျှော်လင့်နေပါတယ်
။ We would all love to see more Asian American representation.
အရှာသားတွေကိုပိုမြင်ချင်ပါတယ်။အော်စကာပွဲမှာအရှာနယ်ပါအမေရိကန်တွေကိုစားပြုနိုင်တာဟာအရှာနယ်ပါတွေနဲ့ဖန်တီးသူတွေကြမှာရင်ခုန်ရတဲ့အခိုက်အတန့်ပါ။အော်စကာစုပွဲဟာခဏကြီးကျယ်ပါတယ်။2018မှာကြိုးစားခဲ့တာတွေဟာလည်းမိမ့်မိန်ခဲ့တယ်လို့တော့မထင်မိပါဘူး။
ပြည်ရဲ့နေတဲ့လှူရှာမှုတွေထဲမှာတော့ Crazy Rich Asians နဲ့တခြားရုပ်ရှင်ကားတွေကိုရုံတင်ပြတ်တနိုင်အောင်ရုပ်ရှင်ုံတွေဝယ်ယူခဲ့တဲ့ Gold Open လူလူချေပြူလှူရှာမှုလည်းတစ်ခုပါဝင်ပါလှူရှာမှုကိုဦးဆောင်ခဲ့သူ Bing Chan ကတော့ African နယ်ပွား American နေနဲ့အမျိုးသမီးတွေအသီးအမှတ်ပြုခွင့်ပိုင်ဆိုင်ခွင့်တွေရဖို့ကြိုးပမ်းတဲ့နည်းပညာတွေကိုနမူနာယူခဲ့တယ်လို့ပြောပါတယ်
So the African American community largely in churches started to buy out theaters and mass.
African and American ni အများစုကတော့ဘုရားကျောင်းတွေပါ။သူတို့ကပွဲလမ်းသမင်းတွေမှာအချင်းချင်းစုံစည်းနိုင်မှုရုပ်ရှင်ရုံတွေကိုအကြီးအကျယ်ဝယ်ယူခဲ့ကြတာပါ။2000ပြည့်လွန်နှစ်တွေမှာလည်းအမျိုးသမီးတို့ကရုပ်ရှင်ဇာတ်ကားတွေအတွက်ဒီတိုင်းလှုပ်ခဲ့ကြတာတွေ့ရပါတယ်
။ရှည်လာမယ့်နှစ်တွေမှာတော့ Hollywood နဲ့ Oscar ပွဲမှာအရှာသားတွေဒီထက်ပိုပြီးအရှိန်အဟုန်ကောင်းကောင်းနဲ့အသိအမှတ်ပြုခံရမယ်လို့လည်းအရှာရုပ်ရှင်လောကသားတွေမျှော်လင့်နေပါတယ်။
It's exciting to see that finally the world is like realizing that
ကောင်းကင်ရုပ်ရှင်ဇာတ်ကားတချို့ဟာအာရှနဲ့အာရှသားတွေရဲ့လက်ရဖြစ်တယ်ဆိုတာကမ္ဘာကအသိအမှတ်ပြုလာတာတွေ့ရတာဝမ်းသာစရာကောင်းပါတယ
်တနင်္ဂနွေနေ့အော်စကာပွဲမှာစုပေးဖို့ရွေးချယ်ခံရသူတွေကိုစုချီးမြှင့်မဲ့သူတွေစီးနေမှာတော့ Crazy Rich Asians ဇာတ်ကားတွေက Aquafina နဲ့ Constance Wu တို့လည်းပါဝင်ကြပါတယ်ခင်ဗျာ
ကွန်လေးတင်ဆက်ပေးသွားတာဖြစ်ပါတယ်။ဒီနေ့နေ့ကတန်းလေးစီစဉ်ပြီးပြီးချင်းည9:00မှာတော့ VO ရဲ့ရုံးမြင့်တက်ကြစီစဉ်ကို87.7 ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ဒီမိုကရက်တစ်မြန်မာအသံ TVB ကလည်းထုတ်လင်းပေးပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုဖတ်အေးသနာကျော်ကကြီးညာပေးပါလိမ့်မယ်။
နိုင်ဂျီးရီးယားနိုင်ငံမှာရက်ရွှေဆိုင်ထားတဲ့ရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးတော့ဖြစ်ပြီးတော့သမ္မတမဟာမန်တူဘူဟာရီကသူ့ရဲ့ဇာတိမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။မဲယုံနေမဖွင့်ခင်နိုင်ပိုင်းကတော့နိုင်ငံအရှေ့မြောက်ပိုင်းမှာတော့ပောက်ကွဲသံတွေကြားရပါတယ်။နောက်ထပ် 8 ဒေသကနောက်ထပ်တစ်မျိုးမှာလည်း IS Islamic ရွှေသွေးကြရရဲ့တိုက်ခိုက်မှုနဲ့ကြုံရပြီးတော့မျိုးကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မနေ့ကတော့သမ္မတကတနိုင်ငံလုံးကမဲယုံနေတွေလုံခြုံရေးချထားတဲ့အတွက်ကြောင့်မလို့ပြည်သူတွေကြောက်ရွံ့မှုကြီးခဲ့နဲ့မဲပေးကြဖို့အတွက်မိကွန်းပြောကြားသွားခဲ့ပါတယ်။ဗင်နီဇွဲလားနဲ့ဘရာဇီးလ်နယ်စပ်မှာတောက်ကြနေတော့ကအရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတိုက်တွေ့ခဲ့လို့အရက်သားနှစ်ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရသွားပါတယ်။သမ္မတမာဒူရိုကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဗင်နီဇွဲလားနိုင်ငံနဲ့မဝင်အောင်လို့တားဆီးထားတာကိုဗင်နီဇွဲလားပြည်သူတွေကကန့်ကွက်ဆန္ဒပြကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရှေ့သတင်းပတ်အတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံဖို့အတွက်ဗီယက်နမ်နိုင်ငံကိုရထားနဲ့ဒီကနေ့သွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြပါရယ်ကင်ဂျွန်အွန်းဟာမြောက်ကိုရီးယားမြို့တော်ပျုံယန်းကနေဒေသဆန်တော်ချိန်ညနေ 9:00 မှာလက်နက်တွေတပ်ဆင်ထားတဲ့ရထားနဲ့စတင်ပြီးတော့ထွက်ခွာသွားတာဖြစ်တယ်လို့မြောက်ကိုရီးယားတန်တမန်တူကပြောတာပါအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့အရက်တူတောက်ပြီလို့လူ69သေဆုံးပြီးလူ200လောက်ဆေးရုံတင်ထားရပါတယ်
သတင်းကြေကျက်ကိုမဲအေးသနာကျော်ကကြီးညာပေးခဲ့တာပါဒီနှစ်နေအတွက်စီစဉ်ထုတ်လုပ်ရမှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:20နာရီထိလိုင်းတိုမီတာ24.25နဲ့50တူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.
Thank you.